တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမြောက်ပိုင်းကခါကာဘူရာစီနဲ့ဖုန်ကန်ရာစီဘေးမဲ့တောတွေပါဝင်တဲ့ဒေသကိုကုလသမဂ္ဂ UNESCO အဖွဲ့ကြီးရဲ့ကမ္ဘာအမွေနှစ်နေရာအဖြစ်သတ်မှတ်ကြေညာနိုင်ဖို့အတွက် UNESCO ကမ္ဘာအမွေနှစ်ကော်မတီရဲ့နှစ်ပတ်လည်ညီလာခံမှာအမည်စရင်းတင်သွင်းဖို့တက်ဆိုင်ရာတာဝန်ရှိသူတွေနဲ့တိတ်ပိုင်ပညာရှင်တွေကသဘောတူခဲ့ကြပါတယ်။တရင်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံမြောက်ဖြားပိုင်းခါကာဘူရာစီနဲ့ဖုန်ကန်ရာစီတဘာဝဘေးမဲ့တော်တွေအပါအဝင်အကျယ်ဝန်း 11,280 စတုရန်းကီလိုမီတာရှိတဲ့ဒေသကို Northern Mountain Forest Complex မြန်မာမြောက်ဖြားတောင်ပေါ်ဆက်ဆက်တစ်တောဒေသဆိုတဲ့နာမည်နဲ့ UNESCO ကမ္ဘာအမွေနှစ်ကော်မတီညီလာခံမှာအမည်စရင်းတင်သွင်းမှုပြီးခဲ့တဲ့လကရန်ကုန်မြို့မှာကျင်းပတဲ့အစည်းအဝေးတစ်ခုမှာသဘောတူထားခဲ့ကြတာဖြစ်ပါတယ်။ဒီစည်းဝေးကိုကုလသမဂ္ဂ UNESCO အဖွဲ့ကြီးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တက်တော်ရေးရာဝန်ကြီးဌာနကတာဝန်ရှိသူတွေအပြင်ပြည်တွင်းပြည်ပကသိပ္ပံပညာရှင်တွေတက်ရောက်ခဲ့ကြပြီးလက်ရှိမြန်မာနိုင်ငံကနေကမ္ဘာအမွေနှစ်နေရာဖြစ်သတ်မှတ်နိုင်မှုယာယီစည်းရင်းပြုစုထားတဲ့နေရာ14နေရာရှိတဲ့အနက်မြန်မာနိုင်ငံမြောက်ဖြားပိုင်းကဆက်ဆက်တက်တော်ဒေသကိုအဆိုပြုပြီးအမည်စရင်းတင်သွင်းမှုကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကတောင်ပေါ်တက်တော်ဒေသတွေကိုတခွတုဒေသနာပြုလုပ်ဖို့အကြင်ရင်ခီးသွားရောက်ခဲ့ပြီးဒီအစည်းအဝေးကိုလည်းတိတ်ပံ့မညာရှင်တဦးဖြစ်တက်ရောက်ခဲ့တဲ့ဦးစောလွင်ကခုလိုပြောပါတယ်
။ဒီကတော့ဟိုတစ်တော်နဲ့ UNESCO နဲ့ပေါင်းပြီးတော့အခုဟိုပြီးခဲ့တဲ့2015-2045လောက်တည်းကစနေတဲ့လုပ်ငန်းတွေမှာအခုကတော့ဒီလာမယ့်နှစ်မှာဟိုကမ္ဘာအမွေနှစ်ဖြစ်စည်ရင်းဝင်ဖို့အတွက်ကိုအဲ UNESCO dossier ဆိုတော့အဲ့ဒီခါလေးတင်ပြရမယ်လေတင်ပြတဲ့အခါမှာဒီရင်းရောပြည်ပပညာရှင်တွေကနေပြီးတော့လေလာရတဲ့ scientific ဆိုင်ရာအချက်လက်တွေအကုန်လုံးကိုဒါဆွေးနွေးပြီးတော့ဒီဒေတာကြီးကိုဒီကမ္ဘာမွေနေ့ဒေတာအဖြစ်လုပ်ဖို့အတွက်အလုံးဝနေပြီးတော့ထောက်ခံကြပါတယ်ဆိုတော့ပညာရှင်တွေအလုံးပေါင်းပြီးတော့ declaration တစ်ခုပေါ့နော်အဲ့ဒါလည်းပြည်တော်ဝန်ကြီးဌာနတစ်ဆင့်နောက်ပိုင်းဒီ UNESCO ဟိုတင်တဲ့အခါမှာဒါထည့်သွင်းဖို့ပေါ့နော်ဒီ process ကတော့ကြာပါမယ်ဒီ2018မှာနောက်ဆုံးထားပြီးတော့တင်ပြရမယ်2019လောက်မှအတိပြုတယ်မပြုဘူးဆိုတာဟိုထုတ်ပြန်မှာပေါ့
အခုအဆိုပြုထားတဲ့မြန်မာနိုင်ငံမြောက်ဖြားဒေသတွေမှာအရှိတောင်အရှမှာအမြင့်ဆုံးဖြစ်တဲ့ခါကာဘူရာစီတောင်နဲ့အီယာရီမြစ်မြစ်ဖြားခံရရေဝေဒေသတွေတည်ရှိနေပါတယ်ဒီဒေသမှာမြို့တုံးပြောက်ွယ်ဖို့ရှိနေတဲ့ပန်းမန်နဲ့တားရဲတိရစ္ဆာန်မျိုးစိတ်အမြောက်များတွေ့ရတဲ့အပြင်မြန်မာနိုင်ငံမှာပဲရှိတဲ့ရှားပါမျိုးစိတ်အချို့ကိုလည်းတွေ့ရတာကြောင့်ကမ္ဘာအမွေနှစ်နေရာဖြစ်သတ်မှတ်ပြီးကာကွယ်ထိန်းသိမ်းမှုဒီအစည်းအဝေးကိုတက်ရောက်လာကြတဲ့သူတွေအားလုံးကထောက်ခံခဲ့ကြတာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံမြောက်ပိုင်းတစ်တော်ဒေသကို UNESCO ကမ္ဘာအမွေနှစ်နေရာဖြစ်သတ်မှတ်ခံရမယ်ဆိုရင်ဒေသခံတွေနဲ့မြန်မာနိုင်ငံအတွက်ဘလို့အကျိုးရှိမလဲဆိုတာကိုဦးစောလွင်ကအခုလိုပြောပြပါဗျ
။ဒါကမ္ဘာအမွေနှစ်ဖြစ်သွားပြီဆိုလို့ရှိရင်ဒါလူသားအလုံးနဲ့လည်းသက်ဆိုင်နေ။ဒါ UNESCO ကချမှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းကျွန်တော်တို့ကလိုက်နာဆောင်ရွက်ရမယ်။ဒုစံတော့ခိုင်မာဖို့လေကျွန်တော်ကပို့ပြီးတော့ကြိုးစားရမယ်အဲ့ဒါညစ်တွေနာလုပ်ငန်းတွေကိုလည်းပြူပေါင်းဆောင်ရွက်မှုတွေလည်းတိုးမြင့်နိုင်တယ်ပို့ပြီးတော့လည်းကျွန်တော်အကူအညီတွေရနိုင်တယ်အဲ့ဒါအပြင်ကမ္ဘာအမွေနှစ်ဒေသကြီးဖြစ်ပြီဆိုလို့ရှိရင်ဒါကမ္ဘာလည်းသိသွားရင်ကျွန်တော်တို့ဒီ eco tour တွေပေါ့နော်သဘာဝကိုမပြတ်စီ eco tour တွေဆိုလို့ရှိရင်အဲ့ဒါတွေလည်းအများကြီးလေ့လာနိုင်တယ်ကိုယ့်ပြည်နဲ့လူတွေလည်းပို့ပြီးတော့လေ့လာနိုင်တယ်နောက်ပြီးတော့ကြံတဲ့ commercial logging တွေလည်းလုပ်လို့မရဘူးအခုရှိနေတဲ့လူဦးရေကလည်းတော်တော်လေးနည်းပါတယ်ဒီ design တစ်ခုလုံးမှမသိရင်ရဆိုလို့ရှိရင်လူကဟိုကတထောင်ရဲ့အောက်မှာပဲရှိတယ်အဲ့တော့သူတို့အတွက်ဥမာမဲလိုက်တာတွေဘာတွေမလုပ်ဖို့ flexion band ပေါ့နော်တောင်ဟာစနစ်တွေလည်းတဖြည်းဖြည်းနဲ့ကျွန်တော်တို့ရုံးနဲ့ပျောက်ပြီးတော့အများရာစနစ်ကြကျွန်တော်တို့ထိကတိ site ပြောတဲ့ကိစ္စတွေဘာတွေအကုန်လုံးပေါ့နော်အဲ့ဒါတွေအကုန်လုံးဝိုင်းဝန်းပြီးတော့စောင့်ရဲနိုင်တဲ့ခွင့်ရေးတွေမိပညာတွေပို့ရလာမှာပေါ့နော
်2014ခုနှစ်ဇွန်လကကာတာနိုင်ငံမှာပြုလုပ်တဲ့ UNESCO ကမ္ဘာအမွေနှစ်ကော်မတီညီလာခံမှာမြန်မာနိုင်ငံအလဲပိုင်းဟန်လင်းဘိတ်တွန်းနဲ့တရိတ်ခက်တရားပြူမြို့၃မြို့ကိုကမ္ဘာအမွေနှစ်နေရာဖြစ်သတ်မှတ်ကြောင်းကြေညာနိုင်ခဲ့ပြီးဒါဟာလက်ရှိမြန်မာနိုင်ငံရဲ့ပထမဆုံးနဲ့တခုတည်းသောကမ္ဘာအမွေနှစ်နေရာဖြစ်ပါတယ်မြန်မာနိုင်ငံမှာယဉ်ကျေးမှုနဲ့တဘာဝအမွေနှစ်နေရာတွေအများအများရှိပေမဲ့ကမ္ဘာအမွေနှစ်နေရာစည်းရုံးဝင်အောင်လှုပ်ဆောင်နိုင်မှုအားနည်းနေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်